Welcome to the Voice of America in Burmese.
Mingla nya ja ma khanya mila 32 ye tanin la ne view myama bai season ni ko American Pitong Zoo Washington DC myo daw ga ni dai yai thon lin pe ni ba bi myama san daw chin nya 9 nai ga ni 10 nai thi thon lin pe ni de season ko daw line meter 1925 30 ne line meter 190 daw ga ni dai yai na sin nai ja da lo view myama bai ye Facebook san myin na ga ni le dai yai na sin lo ya nai ja ba da khanya ဒီကနေ့ ညမှာ အစီအစဉ်မှု အဖြစ် ကျွန်တော် ဇောင်းဝင် line က ဆောင်ရွက် ပေးတော့ ပါမယ် ဒီကနေ့ မှာတော့ နောက်ဆုံးရ မြန်မာ နဲ့ နိုင်ငံ တကာ သတင်း တွေ နဲ့ အတူ
ကျွန်တော်တို့ ကတော့ ဟို ပုံမှန် နင်း ကြွားရင် တော့ ဂျမ်မော် ထွက်လို့ ရရင် ဂျမ်မော် ထွက်မယ် အခွင့်အရေး ရတာလို့ ကျွန်တော် မျိုးတိန် တိုက်ပွဲ မျိုးတွေ ရှင်း ရအောင် ဆိုရင်လည်း ကျွန်တော်တို့ က တနက် ကံကော တော့ ရှင်းပြမယ် ပေါ့ နော် ကျွန်တော်တို့ မှာတော့ ဒါ အကုန်လုံး ပဲ ရပါပဲ ရရလက်နဲ့ ဆွဲ တိုက်ဖို့ ကတော့ ကျွန်တော်ရဲ့ အခင်ကြီး ကြလေ ဗျာ
ဆရာနာရှင် စနစ် ကို ရရလက်နဲ့ ဆွဲ ပြီး နှိမျိုးစုံ နဲ့ တော်လန် နေ ကြတာ တွေ နဲ့ ဆန္ဒပြပွဲ တွေ အကြောင်း အပါအဝင် တရားပြည်နယ် အတွင်းက စစ်ကောင်စီနဲ့ ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ တွေရဲ့ တိုက်ပွဲ နောက်ဆုံး အခြေအနေ တွေ ရှမ်းပြည်နယ် ကုတ်ခိုင်မြို့မှာ ညီနောင်မဟာမိတ် အဖွဲ့က စစ်ကောင်စီ တပ်စခန်းကို တိုက်ခိုက်ခဲ့တာ စတဲ့ သတင်း တွေ အပါအဝင် စကိုင်းတိုင်း ကလေးမြို့ နဲ့ ကတာမြို့ တွေက တိုက်ပွဲ တွေ အကြောင်း ကချင်းပြည်နယ် တွန်း တိခမခလာ ချင်းပြည်နယ် တွန်းဆောင်မြို့မှာ ကိုဗစ် ရောဂါ နဲ့ ကိုယ်ဝန်ဆောင် အမျိုး သမီး တဦး သေ ဆုံးသွားတဲ့ အကြောင်း စတဲ့ သတင်း ပေးပို့ချက် အပြည့်အစုံကို နှာစင်ကြပါမယ် အပတ်စဉ် ကဏ္ဍမှာ တော့ သတင်း တော်မှ စု စီးပွားရေး ကဏ္ဍ နဲ့ ဘလော့ဂါ တွေ ပြောသမျှ အစီအစဉ် တွေ ကို လည်း တင်ဆက်သွားဖို့ ရှိပါတယ် အခု အရင်ဆုံး တော့ တနင်္လာ ည အတွက် နောက်ဆုံးရ သတင်း တွေ ကို နန်းလောင် နဲ့ မခွန် ညိုတို့ က ပြောပြကြပါမယ် ခင်ဗျာ
မြန်မာ နိုင်ငံမှာ စစ်တပ်က အာဏာ သိမ်းတာ ကို ဆန့်ကျင်မှု ဖွဲ့ထားတဲ့ ပြည်သူ ကာကွယ် ရေး တပ် တွေ နဲ့ ရော တိုင်းရင်းသား လက်နက်ကိုင် တပ် တွေ နဲ့ ပါ မြန်မာ စစ်တပ် ကြား တိုက်ပွဲ တွေ ဆက်ဖြစ် နေပါတယ် စီးရဲဆိုင်ရာလှုပ်ရှားမှုတွေကို ကျွလကုန်းလေးရထားတယ်လို့ မြန်မာစစ်တပ်ဘက်ကကြေညာထားပေမဲ့ ချင်းပြည်နယ် နဲ့ ရှမ်းပြည်နယ် အပါအဝင် ဒေသတချို့မှာ တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ နဲ့ တိုက်ပွဲတွေ ဆက်ဖြစ်နေတာပါ ရှမ်းပြည်မြောက်ပိုင်း ကုတ်ခိုင်မြို့နယ် နှစ်ဘက်ကရွာက စစ်ကောင်စီတပ်စခန်းတချို့ကို ညီနောင်မဟာမိတ်လို့ ခေါ်တဲ့ ရှမ်းမြောက်အခြေစိုက် တိုင်းရင်းသားတပ်ဖွဲ့ 3ဖွဲ့က ပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ ဒေသခံတွေကပြောပါတယ် တိုက်ပွဲကြောင့် အရသာတယောက် သေဆုံးပြီးတော့ မြန်မာစစ်တပ်ဘက်က 10ယောက် ထက်မနည်း ကြာဆုံးခဲ့တယ်လို့ ဒေသခံတွေကပြောပေမဲ့ တိကျအ တည်ပြုချက် မရသေးပါဘူး စီအုပ်ချုပ်ရေးကောင်စီပြောခွင့်ရပုချုပ်စော်မင်းထွန်းကလည်း နှစ်ဖက်ကသတင်းနဲ့ပတ်သက်ပြီးတော့ မသိရသေးဘူးလို့ VOA ကိုပြောပါတယ် အာဏာသိမ်းမှုကိုဆက်ညှင်းမှုဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါ ဒေသအတော်များများမှာမြန်မာစစ်တပ်ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေပါတယ်ချင်းပြည်နယ်ကလေးမြို့တာစီရွာမှာဒီကနေ့မနက်ပိုင်းကပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ် တိုင်းရင်းသားလက်နက်ကိုင်တိုက်ပွဲတွေနဲ့အတူအာဏာသိမ်းမှုစံကျင်ပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေကလည်းမြို့ကြီးတွေနဲ့နယ်မြို့တွေမှာကြိုကြားကြိုကြားဆက်လက်ပေါ်ပေါက်နေသေးပါခုလိုအခြေအနေတွေကြောင့်ဒေသပေါင်းစုံကနေနေရဆွန့်ခွာပြေးနေရတဲ့ပြည်သူတောင်းနဲ့ချီရှိပြီးတော့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ် မြန်မာနိုင်ငံရဲ့နိုင်ငံရဲ့အကြက်အဲကိုတုံ့ပြန်ရမှာအင်ဒိုနီးရှားနိုင်ငံရဲ့ဦးဆောင်ကျွတ်ပတ်မှုကိုအသိမပြုတဲ့အကြောင်း အာရှဒေသတွေနိုင်ငံတွေကိုလာရောက်တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကဂျကာတာမြို့မှာဒီကနေ့ပြောဆိုပါတယ်
I want to recognize Indonesia for its leadership in response to the crisis in Myanmar
မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့တာယာဝပြောတဲ့ဒီမိုကရေစီအယက်တာအုပ်ချုပ်မှုအောက်ပြန်ရောက်ရေးအင်ဒိုနီးရှားနိုင်ငံကရှေ့ဆုံးကပါဝင်ခဲ့တာကိုအတိအမှတ်ပြုလိုပါတယ်လို့အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်က အင်ဒိုနီးရှားဒုနိုင်ငံခြားရေးဝန်ကြီးမဟင်ဒရာစင်ရာနဲ့ပူရဲချင်းမာတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ အင်ဒိုနီးရှားပြည်ရင်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကိုလည်းဝန်ကြီးရှာမန်တွားရောက်မှာဖြစ်ပါတယ် သူရဲ့ခီးစဉ်ဟာအာဆီယံအရှေ့တောင်အာရှနိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုကထားရှိတဲ့ကတိကဝတ်တွေကိုခံခိုင်မာမာထပ်ပြီးတော့အတည်ပြုတဲ့ခီးစဉ်ဖြစ်တယ်လို့မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဆိုင်ရေးမတရားဖမ်းဆီးခံရသူတွေကိုပြန်လည်ပြည့်အပါအဝင်ဒီမိုကရေစီပြန်လည်တည်ဆောက်ရေးနဲ့ဒေသရင်အခြားကိစ္စရပ်တွေကိုဆွေးနွေးမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပ ွေကိုလည်းဒုဝန်ကြီးရှာမှန်းတွားရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့မှာကက်ယောဂါကန့်သက်ချက်တွေချမှတ်ပြီးတော့ဆက်ယုံအလုပ်ယုံတွေပိတ်တာကာကွယ်ဆေးအရှိန်မြှင့်ထိုးပေးတာတွေရှိနေပေမဲ့လည်းကိုဗစ်ပိုးကူးစက်မှုကတချိန်ထိုးတက်လာနေပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာလည်း9ရက်ကြာကန့်သက်ချက်တွေထုတ်ပြန်ထားပါတယ်။
The challenge ahead of us is a very, very significant one. In the past 24 hours, we've identified
many. ရှေ့မှရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကတိတ်ကိုကြီးမားပါတယ်။စိုးရင်ရမယ့်နေရာအတော်များများကိုလည်းပြီးခဲ့တဲ့24နာရီအတွင်းတွေ့ထားပါတယ်။လူအုံယုံတွေမှာလည်းတိတ်ကိုစိုးရင်စရာကောင်းတဲ့နှုံးနဲ့ကူးစက်နေတာတွေ့ရပါတယ်လို့ Victoria ပြည်နယ်ယာယီဝန်ကြီးချုပ် James Malio ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ ဗစ်တိုးရီယာပြည်နယ်မှာကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိပြီးတော့အများစုကလူအုပ်ယုံတွေကပါတခါလူဦးရေအချိုးအစားနဲ့တွေ့ရင်မလေးရှားနိုင်ငံကပိုကူသူဟာအိန္ဒိယကပိုကူသူထက်ပိုများလာနေပြီးတော့ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစ်နဲ့အရှေ့တီမောမှာလည်းပြီးခဲ့တဲ့လထက်ကစာရင်ပိုကူသူ20ကျော်တိုးလာပါတယ်ထိုင်းနိုင်ငံမှာပထမပိုင်းပိုကူဆက်ခဲ့တဲ့အချိန်ကတည်းကဆိုင်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကြောင့်သေဆုံးသူကဆယ်ဆတိုးလာပါတယ်ဗီယက်နမ်နိုင်ငံမှာတော့အိန္ဒိယနဲ့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းပိုနှမျိုးပေါင်းစပ်နေတဲ့ကူးစက်များပိုသစ်တမျိုးတွေ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကဒီယုံပက်ရက်မှာပဲကြေညာခဲ့တာပါဒီပိုကလေထဲကနေအလင်းများကူးစက်ပြန့်နှံ့နေတာကြောင့်တာဝန်ရှိသူတွေဆိုရင်နေတာပါလူရေ68တန်းကျော်ရှိတဲ့ဗီယက်နမ်မှာသေဆုံးသူ50နီးပါးသာရှိပြီးတော့ကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ခုတော့စီပွားရေးမျိုးတော့ဟိုချီမင်းမှာကန့်သက်ချက်တွေကိုဒီကနေ့ပဲချမှတ်လိုက်ရပါတယ်။ဂျပန်နိုင်ငံမှာတော့ကိုဗစ်ကြောင့်အရေးပေါ်လူနာစံချိန်တင်တိုးလာနေတဲ့ကြားကအိုလံပစ်အားကစားပွဲလို့ပို့အစိုးရကပြင်ဆင်နေပါတယ်။အားကစားပွဲအတွက်အစည်းအဝေးနဲ့80ရာခိုင်နှုန်းကိုအဆင့်သင့်လုပ်ထားတယ်လို့အိုလံပစ်ပွဲထိပ်တန်းတာဝန်ရှိသူတို့ကရိုက်တာသတင်းကိုဒီကနေ့ပြောပါတယ်။ဂျပန်မှာပိုကူဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ကာကွယ်ဆေးထိုးသားသူကနှစ်သက်တမလေးရာခိုင်နှုန်းပဲရှိသေးတယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်။ရွှေဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းမှာရွှေ့ပြောင်းနေထိုင်ရတဲ့အခြေအနေကိုကန့်ကွက်တဲ့အနေနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေခြံနှပြတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေရဲ့ပြောဆိုချက်ကို AFP သတင်းကဖော်ပြပါရယ်ပြီးခရက်နှစ်ဒီဇင်ဘာလနောက်ပိုင်းကတည်းကဘာဆန်ချာကျွန်းကိုဒုက္ခသည်တွေပြောင်းရွှေ့ဖို့ရထားတဲ့အထက်ကဒုက္ခသည်18,000ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပြောင်းရွှေ့ပေးထားတာပါဒီကနေ့ဒုက္ခသည်4,000လောက်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အရာရှိတွေလာရောက်တဲ့အချိန်နဲ့အချိန်ကိုက်ပြီးတော့ဆန္ဒပြတာပါပါစံချာကျွမမုံတိုင်းတန်ကြရောက်ရင်ဘေးကင်းလုံခြုံမှုရှိဖို့ဆိုရင်လည်းအကြောင်းကုလသမဂ္ဂဖွဲ့စည်းတွေကတတိပေးခဲ့တယ်လို့ပဲဒုက္ခသည်တချို့ကလည်းကန့်ကွက်ခဲ့တာပါရွန်ဂျာဆိုတဲ့အုံတုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်တွေမဆောင်နိုင်တဲ့အချိန်ကော့ခ်စစ်ဘဇားမှာရှိတဲ့ဒုက္ခသည်တောင်းကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာမိသားစုတစ်ခုကလေးနှစ်ယောက်ပဲယူဖို့အစိုးရကခွင့်ပြုပေးထားရကကလေး3ယောက်အထိယူနိုင်တယ်လို့ပြောင်းလဲသတ်မှတ်လိုက်ပါတယ်အစိုးရမူဝါဒချမှတ်ရေးပေါ်လစ်ဘျူရိုအစည်းအဝေးဆုံးဖြတ်ချက်အရအဲ့ဒီလိုခွင့်ပြုလိုက်တာဖြစ်ကြောင်းအစိုးရပိုင်းစီမွာတင်ကမေလ31ရက်နေ့ဒီကနေ့မှာကြေညာတာပါတရုတ်နိုင်ငံမှာအသက်အရွယ်ကြီးသူတွေတိုးလာနေပြီးတော့နိုင်ငံတွင်းလူဦးရေဖွဲ့စည်းတိစောက်ပုံစနစ်အရကလေးယူနိုင်တဲ့ကန့်သတ်ချက်ကိုခုလိုပြောင်းလဲခဲ့တာဖြစ်တယ်လို့လည်းတင်မှာကြေညာပါတယ်ကမ္ဘာမှာလူဦးရေအများဆုံးရှိတဲ့တရုတ်နိုင်ငံမှာအလုတ်လှုပ်နိုင်တဲ့ဦးရေနည်းလာပြီးတော့ပင်စင်ယူရမယ့်အသက်အရွယ်ရောက်လာသူတွေတိုးလာနေတဲ့အတွက်ဆိုရင်မျိုးတွေရှိနေတာပါ2020နှစ်ကုန်ပိုင်းတရုတ်နိုင်ငံရဲ့လူဦးရေက 1.41 ဘီလီယံတန်ပေါင်း 1,400 ကျော်ရှိကြောင်းဒီလအစောပိုင်းမှာပဲတရုတ်တို့ကကြေညာခဲ့ပါတယ်ဒီပမာဏဟာတအိမ်ထောင်ကလေးတစ်ယောက်လုံးမူဝါဒချမှတ်ခဲ့တဲ့1980ပြည်လုံနောက်ပိုင်းလူဦးရေတိုးတက်မှုအနှိမ့်ဆုံးလည်းဖြစ်ပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိပိုင်းထိုမီတာ31 kHz 9383ညာပိုင်းထိုမီတာ32 kHz 9303ညာပိုင်းထိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပြန်ဆနိုင်ဖို့တိသာထင်ရှားတဲ့တိုးတက်မှုတွေရခဲ့ပေမဲ့လည်းအရေးကြီးကိစ္စတွေဖြေရှင်းဖို့လိုနေသေးကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆာယီခတ်တီဇာရီကရုတ်တံအပတ်စဉ်သတင်းစာရှင်းလင်းပွဲအတွင်းဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်။အရင်ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်အပြည့်အဝပြန်လည်လိုက်နာလာရေးအတွက်နျူကလ িয়ার လုပ်ငန်းရှင်တွေနဲ့အရေးယူတန်းခတ်မှုကိစ္စဆွေးနွေးညှိနှိုင်းဖို့အီရန်နဲ့ကုလအပါဝင်အင်အားကြီး၅နိုင်ငံတို့ဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာအေဗီလကလေးကစပြီးဆွေးနွေးနေခဲ့ကြတာပါလွန်ခဲ့တဲ့3နှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရထားတဲ့ဒီသဘောတူညီချက်ကိုပယ်ချခဲ့ပြီးအီရန်ပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေပြန်ဆခဲ့ပါတယ်အီရန်ဘက်ကလည်းနျူကလ িয়ার ထုတ်နိုင်တဲ့အဆင့်ထိအဆင့်မြင့်ယူရေနီယံသန့်စင်မှုလုပ်ငန်းကိုပြန်ပြီးအရှိန်မြင့်ထုတ်လုပ်ခဲ့ပြီးတဲ့နောက်အီရန်နျူကလ িয়ার အရေးတင်းမာမှုတွေပြန်ဖြစ်ခဲ့တာပါအီရန်နဲ့အမေရိကန်တို့ပါဆက်လို့ရမလဲဆိုတာကိုသဘောတူညီချက်မှာရှင်းရှင်းလင်းလင်းဖော်ပြမှာဖြစ်တယ်လို့လက်တလောဆွေးနွေးပွဲတွေမှာပါဝင်နေတဲ့တန်တမန်တူကပြောပါတယ်။ဒီသဘောတူညီချက်ကိုလည်းလာမယ့်သတင်းပတ်ကြာရင်ဗီယက်နာမ်မှာပဲထုတ်ပြန်ကြေညာဖို့ရှိတယ်လို့လည်းအဲ့ဒီတန်တမန်ကပြောပါတယ်ရှင်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆာမီရှူခရီဟာသူ့ရဲ့အစ္စရေးခရီးစဉ်အတွင်းဂါဇာကမ်းမြောင်ဒေသမှာမကြသေးခင်ကအပြစ်ရစဲမှုခိုင်မာလာစေဖို့နဲ့အစ္စရေးပါလက်စတိုင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးတွေကိုဆွေးနွေးကြဖို့အစ္စရေးနိုင်ငံသားရေးဝန်ကြီးဂ ဂါဘီရှက်ခင်နာဇီနဲ့တာဟီရာနန်တော်မှတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ဂါဇာဒေသအတွင်းအီဂျစ်ရဲ့တန်တမန်ရေးဆောင်ရွက်ချက်အောင်မြင်မှုကိုတိုးချဲ့နိုင်ဖို့အီဂျစ်နိုင်ငံသားရေးဝန်ကြီးကအစ္စရေးနိုင်ငံသားရေးဝန်ကြီးကိုတောက်ကြနေကဖိတ်ခေါ်ခဲ့ပါတယ်။ဒါဟာအစ္စရေးနဲ့အီဂျစ်နိုင်ငံသားရေးဝန်ကြီးတွေ73နှစ်အတွင်းကိုင်ရိုမြို့မှာပထမဆုံးအချိန်ငြိမ်းချမ်းရေးဆွေးနွေးဖို့တွေ့ဆုံကြတာလည်းဖြစ်ပါတယ်။ငြိမ်းချမ်းရေးလမ်းကြောင်းပေါ်မှာလက်ရှိရှိနေတဲ့အဟန့်တားတွေဖယ်ရှားနိုင်ရေးနှစ်နိုင်ငံကြားဆွေးနွေးညှိနှိုင်းသွားဖို့ပါလက်စတိုင်းအာဏာပိုင်တွေနဲ့ညှိနှိုင်းဖို့ဝန်ကြီးနှစ်ဦးသဘောတူခဲ့တယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။အီဂျစ်နိုင်ငံအနေနဲ့အရှေ့လယ်ပိုင်းဒေသအတွင်းဥဆောင်မှုပြန်ယူလာတဲ့အတွက်အခုခရီးစဉ်ဟာသမိုင်းဝင်အရေးပါတဲ့ခရီးစဉ်ဖြစ်တယ်လို့ကိုင်ရိုအခြေစိုက်အီဂျစ်သတင်းပတ်စင်ထုတ်လွတ်လပ်တဲ့ AFAC သတင်းဌာနအဒီတာချုပ်ကပြောပါရယ်အီဂျစ်နိုင်ငံကပြန်လည်တည်ဆောက်ရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာပန်း900လှူဖို့ကတိပြုခဲ့ပါရယ်ရှင်ကုလသမဂ္ဂရဲ့26ကြိမ်မြောက်ရာသီဥတုဆိုင်ရာဆွေးနွေးပွဲ COP26 စတင်မဲ့6လမတိုင်ခင်ဒီကနေ့တနင်္လာနေ့မှာကုလရာသီဥတုဆိုင်ရာညှိနှိုင်းဆွေးနွေးပွဲတွေကိုအွန်လိုင်းကနေကျင်းပခဲ့ပါတယ်။ကာဗွန်ထုတ်လွှတ်မှုအကြီးအကျယ်လျှော့ချဖို့ကမ္ဘာလေထုညှိနှံ့မှုအများဆုံးဖြစ်စေတဲ့နိုင်ငံကြီးတွေကဂရိကဝတ်တွေပေးခဲ့ပြီးတဲ့နောက်2019ခုနှစ်ကစလို့ပထမဆုံးအကြိမ်အဖြစ်ပြန်လည်ဆွေးနွေးကြတာပါ။ဂျာမနီနိုင်ငံဘွန်းမြို့မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းသုံးဖက်ကြားဆွေးနွေးပွဲတွေဟာအလွတ်သဘောဖြစ်ပြီးဆုံးဖြတ်ချက်တစ်စုံတရာချမှာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကမ္ဘာကြီးပုံနှွေးလာတဲ့အချိန်ဟာကာဗွန်ထုတ်လွှတ်မှုလျှော့ချဖို့လူသားတွေအကောင်းဆုံးစီမံလှုပ်ဆောင်နေတာတွေထက်ပိုပြီးတော့မြန်ဆန်နေတာကြောင့်အခြေအနေတွေဟာပိုပြီးတော့ဆိုးဆိုးဝါးဝါးဖြစ်လာနေတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။နိုင်ငံတွေအနေနဲ့လိုက်နာဆောင်ရွက်ရမယ့်အချက်လက်တွေပါတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ Paris သဘောတူညီချက်ကို2018ခုနှစ်ကနိုင်ငံတကာကသဘောတူထားခဲ့ကြပါတယ်။ဒါပေမဲ့လည်းကာဗွန်ထုတ်လွှတ်မှုလျှော့ချရေးအတွက်အချိန်ကြာသတ်မှတ်မှုကာဗွန်ဈေးကွက်ကိစ္စစတာတွေအတော်များများဖြေရှင်းမရတာတွေရှိနေပါသေးတယ်ရှင်။အမေရိကန်ရဲ့အောက်မေ့ဖွယ်နေဖြစ်တဲ့တနင်္လာနေ့ဒီကနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကမလာဟဲရစ်နဲ့နိုင်ငံစစ်ဖက်ဆိုင်ရာထိတ်တန့်ရာရှိကြီးတွေဟာအာလင်တန်စစ်တင်ကြိုင်မှာကြာဆုံးစစ်သည်တွေကိုလွမ်းသူပန်ခွေချဂါရဝပြုခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပူရဲဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမက်မီလီတို့လည်းမြို့တော်ဝါရှင်တန်ရဲ့အပြင်ဘက်စစ်တင်ကြိုင်မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားတွင်မိန့်ခွန်းပြောကြားဖို့ရှိပါတယ်။တနင်္ဂနွေနေ့ကစစ်ပြန်စစ်မှုရာဟောင်းတွေနဲ့ကြာဆုံးစစ်သည်တွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ကကျွန်တော်တို့လွတ်လပ်ရေးအတွက်ဘလောက်ပေးဆက်ခဲ့ရသလဲဆိုတာမပြတ်သတိရနေကြရပါမယ်။ကြာဆုံးစစ်သည်တွေပေးဆက်ခဲ့ရတဲ့စွန့်လွတ်စွန့်စားမှုတွေရဲ့ကျေးဇူးတရားတွေကိုလည်းကျွန်တော်တို့သတိကျနေကြရမှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ1868ခုနှစ်ပြည်တွင်းစစ်ဖြစ်ပြီးတဲ့နောက်မေလကုန်ကစလို့အောက်မေ့ပွဲနေ့ကိုသတ်မှတ်ကျင်းပလာခဲ့တာပါ။နှစ်စဉ်မေလနောက်ဆုံးပတ်ရက်တနင်္လာနေ့တိုင်းကိုနိုင်ငံတော်အားလိုက်ရနေ့ဖြစ်သတ်မှတ်ပေးခဲ့ပါပါရှင
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မကွာညိုလို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တင်ပြပေးတော့မှာမို့ဆီယနာတင်ဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းနဲ့စတဲ့အောင်ပါ။ဆီယနာတိန်နာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်ရှိနေပါတယ်။ရန်ကုန်မှာတော့လူညုံရေးအခြေအနေကြောင့်ဆန္ဒပြစစ်ကြောင်းကြီးတွေမထွက်နိုင်ကြပေမဲ့လမ်းပေါ်မှာစာရွက်တွေဖြန့်ကျဲဆန္ဒပြတဲ့ paper strike လှုပ်ရှားမှုအပါအဝင်ရရာနီးနဲ့ဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီကနေ့ဆန္ဒပြစစ်ကြောင်းကိုရဲနဲ့စစ်သားတွေကကားနဲ့တိုက်ပြီးဖမ်းဆီးဖို့ကြိုးစားကြသလိုပြစ်ခတ်ဖြိုခွဲမှုတွေလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မှာအရင်တုန်းကမြို့နယ်ရပ်ကွက်အလိုက်လှုပ်ကြတဲ့ဆန္ဒပြပွဲတွေရှိပေမဲ့ဒီကနေ့မှာတော့ရန်ကုန်ရဲ့အဓိကသပိတ်စစ်ကြောင်းကြီးတွေမထွက်နိုင်ကြပါဘူး။ဆန္ဒပြစစ်ကြောင်းတွေမထွက်နိုင်ပေမဲ့လို့ရတဲ့နီးနဲ့ကန့်ကွက်ဆန့်ကျင်မှုအသင့်ပါပဲလို့ရန်ကုန်သပိတ်စစ်ကြောင်းတွေမှာဥဆောင်ပါဝင်သူတဦးကပြောပြပါဗျာ
။သပိတ်တော့ထွက်ကြရတယ်ဒီနေ့ရန်ကုန်မှာတော်တော်များများထွက်တယ်။ဒါပေမဲ့ကျွန်တော်ဒီဟိုလမ်းပေါ်မှာစာရွက်တွေဖြန့်ကျဲပေးပါကမ်းမျိုးတွေပဲလောက်တာရောရှိရဲ့။အဲ့တော့ဆိုင်နေတဲ့ဆက်တာရောရှိရတာဒါပေမဲ့ဒီရောမဟုတ်ဒါပေမဲ့ဒီရောလည်းဒါပေမဲ့အရဝတ်အင်အားပုံများလာတယ်မရှိညာဘူးအဲ့လောက်တုံးတာမရှိတော့ဒါတော့ဒီကြတယ်အရဝတ်တင်နေတဲ့ဝင်ထမ်းနိုင်များလာတယ်ပြင်တော့အင်ကြီးကားရောနော်ကျွန်တော်ဒီစကားဆိုရင်အရင်ကတော့မတုံးတော့မရှိကြတုံးတာများတယ် ကျွန်တော်တို့ကတော့ဟိုပုံမှန်နေနေကြွားရင်တော့ကျွန်တော်ဒီခုလမ်းပေါ်ထွက်တဲ့ထွက်လို့ရရင်လမ်းပေါ်ထွက်မယ်အခွင့်အရေးရတာတို့ကျွန်တော်မျိုးတိုင်းတိုက်ပွဲမျိုးကြီးရှင်ပြန်ရှင်ရရမယ်ဆိုရင်လည်းကျွန်တော်ကသနက်ကံကတော့ရရှင်နေမယ်ပေါ့နော်ကျွန်တော်တို့မှတော့ဒါအကုန်လုံးပြည်ရပါပဲ
ရှမ်းပြည်နယ်တောင်ပိုင်းကြောင်မဲမြို့မှာတော့ဒီကနေ့ဆိုင်ကယ်တပိတ်လုပ်ပါတယ်ဆိုင်ကယ်တပိတ်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းရုံမကပဲကားနဲ့ပါတိုက်ပြီးတော့ဆန္ဒပြသူတွေကိုဖမ်းဆီးဖို့ကြိုးစားခဲ့ပါတယ်မေလ30ရက်နေ့မနေ့ညကစစ်ကောင်စီကနေဖမ်းဆီးသွားတဲ့ကိုမင်းမင်းအတွက်တောင်းဆိုဆန္ဒပြဖို့အသွားမှာတော့အခုလိုကားနဲ့တိုက်ပြီးနှိမ်နှင်းခံရတာလို့ကြောင်မဲဆန္ဒပြဝင်မှာပါဝင်သူတဦးကပြောပြပါတယ်
။အဓိကမနေ့ညကကျွန်တော်ပြည်ပြောက်ပါပါ။ပြည်ပြောက်ပါတော့အဲ့ဒီတက်စပီအောက်လို့ဟိုရေကန်ကိုဝါချီတက်တာပေါ့။ဒီစကန်မရောက်ခင်မှာဖြူခွင်းလဲ။ဟောဘောရောဘာချီကနေစစ်တော်တောင်းရောက်ရှိရပါလား။ကားနဲ့ရာဆန်ကေတပိတ်ဆိုလေကျွာကားနဲ့ပဲကားနဲ့အနောက်လိုက်တိုက်တယ်။တိုက်တယ်တိုက်တော့ဆန်ကြယ်လဲတာပဲရှိရပါဘောဟာအဆန်ကြယ်လဲဖုန်းချချင်ဟဲ့ဒီတော့ရအောင်ပြီးရပါဆန်ကြယ်ကနှစ်ပြီးတော့အနေဆုံးပါမှာဟာ
ကြောင်မဲမှာဒီကနေ့ဖြိုခွဲခံရမှုမှာတော့ဖမ်းဆီးခံရသူမရှိပါဘူးဒါပေမဲ့ဖြိုခွဲတဲ့အချိန်မှာကြကြံခဲ့တဲ့တယ်လီဖုန်းတွေကနေတဆင့်လိုက်ပြီးတော့ဖမ်းဆီးမှုတွေရှိနေတာကြောင့်ဆန္ဒပြသူတွေရှောင်တိမ်နေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဦးကပြောပြပါတယ်ဆန္ဒပြပွဲတွေတောက်လျှောက်လို့ရှိခဲ့တဲ့မုံရွာမြို့မှာလည်းလမ်းမတွေပေါ်ထွက်ဆန္ဒပြတာထက်ဆရာနာရှင်စန့်ကျင်တဲ့လှုပ်ရှားမှုတွေရက်မသွားအောင်ကြိုးစားနေတယ်လို့မုံရွာဆန္ဒပြပွဲမှာပါဝင်သူတူဦးကပြောပြပါတယ
်အခုရက်ပိုင်းတွင်ကတော့ကျွန်တော်တို့ဒီဟာတပိတ်ချီနေရတော့လမ်းမကြီးထက်ပေါ့ကျွန်တော်တို့ဖေးချကြည့်ပြီးတော့ပြန်ပြီးတော့ထွက်နိုင်နိုင်ပါအရှိပေါ့နော်ဟာဒါပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ဒီဟာလမ်းမထက်မှာကျွန်တော်တို့သူတို့ဒီစစ်စေးရေးတွေပြန်နေရလုံခြုံရေးတွေချထားတဲ့နေထားတွေကျွန်တော်တို့ပြန်ပြီးတော့တွေ့ရတယ်ဗျာဟာတပြင်ကျွန်တော်ဒီအရဝေကားနဲ့ရောကျွန်တော်ဒီ flip back နေရာကိုကျွန်တော်တွေ့ရတယ်ဗျာဟုတ်ဟာကျွန်တော်တို့ကတော့ဒီအဓိကတော့ဒီနောက်ပိုင်းကတော့ကျွန်တော်ဒီရက်ွက်ကြီးဟာလမ်းမကြီးတွေပေါ်တက်ဖို့ကကျွန်တော်တို့ရဲ့အသံနိုင်မဟုတ်ပါတော့ကျွန်တော်အဓိကဒီလမ်းမပေါ်လှုပ်ရှားမှုတွေဆက်ရှိနေမှုဆိုတော့ကျွန်တော်တို့ကဟာဒီအနှင်းသင့်လို့ပဲကျွန်တော်လမ်းမကြီးတွေပေါ်ပဲထွက်တာဗျာ
နေ့စဉ်လိုဆန္ဒထုတ်ဖော်နေကြတဲ့မန္တလေးဖားကန်ဒဝဲလောက်လုံးရေဖြူစလင်းကြီးနဲ့မြင်းကြံမြို့တွေမှာတော့ပျောက်ကြားသပိတ်တွေဆိုင်ကယ်သပိတ်တွေလုခဲ့ပါတယ်ဒေသတချို့မှာတော့လူမဲ့သပိတ်အိမ်တွင်းသပိတ်ဓာသပိတ်လွန်ဆွဲသပိတ်တွေပြုတ်လုပြီးဆရာနာတိမ်မှုကိုကန့်ကွက်ဆန့်ကျင်ကြောင်းပြည်သူလူထုကဆန္ဒပြခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ကြားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြကြပါမယ်ကျန်းပြည်နယ်ဒီမော့ဆိုမြို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားဒီနေ့မေလ31ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တာမှာစစ်ကောင်စီဘက်ကရဟယင်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့မြို့ကနေကပြောပါတယ်။လွိုက်ကော်ဒီမော့ဆိုစတဲ့မြို့တွေအတွေ့သွာလာရေးမှာအရေးပါတဲ့တရားနှစင်းလဲမိုင်းခွဲဖြစ်စီခံခဲ့ရပါတယ်။စစ်တပ်နဲ့ PDF တပ်တွေအကြားတိုက်ပွဲတွေဖြစ်ခဲ့ပြီးကတည်းကကျန်းပြည်နယ်ထဲမော်တော်ယာဉ်အဝင်အထွက်ကိုစစ်ကောင်စီကပိတ်ထားတဲ့ကြားမှာအခုလိုဒီမော့ဆိုမြို့နဲ့ဖရူဆိုမြို့ကြားကတရားနှစင်းဖြစ်စီခံခဲ့ရတဲ့အတွက်ဒေသခံတွေကုန်စည်ပြတ်လတ်မှုနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်း VOA သတင်းတောက်အနိုင်ကွင်းအင်ကပြောပြပေးပါမယ်ခင်ဗျာ
။ကယားပြည်နယ်တီမောဆူမြို့မှာဒီနေ့မေလ31ရက်ညနေပိုင်းမှာစစ်ကောင်စီတပ်နဲ့ဒေရင်နီပြည်သူ့ကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်ဘက်ကလက်နက်ကြီးအပါအဝင်ရဟယင်နဲ့ပါပြစ်ခတ်နေတယ်လို့မြို့ခံလူကပြောပါတယ်
။ပုံမှန်ဖြစ်နေတာပေါ့ဒီမောဆူကအမြောင်းနဲ့ရောဟုတ်ကြီးနဲ့ပါဖြစ်နေတာပေါ့။ဟုတ်တယ်နှစ်ဖက်တိုက်ပွဲဆိုရင်တို့ကပေါ်ကနေတော့ရဟယင်တော့အမြောင်းတွေတောင်းပြောဖြစ်နေရဗျ။မိုက်ကောကအမြောင်းတက်ကနေဒီမောဆူလည်းနန်းဖြစ်တယ်။ဒါလို့ရှိရင်တို့ဟက်ကင်းနဲ့ဟိုဒီ also မြို့ပေါ်ဝေရောဖြစ်နေရပါခု
။အပြန်အလှန်ပြစ်ကတ်မှုတွင်ထိခိုက်မှုကိုတော့မသိရသေးပါဘူး။မေလ30ရက်နေ့ညကတော့ဒီမောဆူမြို့ကနေဖရူဆူမြို့ကိုသွားတဲ့ကလာမကြီးပေါ်ကဒရနစင်မိုင်းခွဲဖျက်ဆီးခံရပါတယ်
။မောဆူဖရူဆူကတော့တရားမစင်မတော့အဲ့လိုမျိုးဖြစ်ထရတယ်။ဘာသာပြတ်တာလဲဆိုရင်တော့ဒါတော့ဘယ်ဖွက်ကနေလုတ်တာလဲတော့ကျွန်တော်မသိဘူး။ဒါပေမဲ့လို့ဒီတရားရံဘုံထောက်ခွဲမိုင်းထောက်ခွဲထရတဲ့ပုံစံလိုမျိုးက
တီမော့ဆူနဲ့ဖရူဆူမြို့ကြားကဒါလာကျေးရွာနီးမှာသရားတွေမိုင်းခွဲဖျက်ဆီးခံရတာပါဒီသရားမှာလုံခြုံရေးအဆောက်မရှိပဲစစ်တပ်ဘက်ကရံပန်ရံခါကင်းလှည့်နေတာလို့လဲဒေသခံတွေကပြောပါတယ်ဒီသရားတွေဖောက်ခွဲခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒါနှစ်စင်းဖောက်ခွဲခံတာမဟုတ်ဘူးအဲ့လိုတီမော့ဆူနဲ့ကျွန်တော်တို့ဟိုဘက်ကခေါ်လက်ခဲနဲ့ကဒါနှစ်စင်းကိုဖျက်ဆီးခဲ့ဖြစ်စဉ်ရှိပါတယ်လား CMBD နဲ့ဟွာပတ်တော့ကျွန်တော်အိုက်တက်မှာလုပ်ရအရင်အဲ့အဖွဲ့ပဲဖြစ်မှာပါ
ကယင်းဒီမြူရာသူသရေးပါတီ KMPP နဲ့ကယင်းဒီပြည်သူ့ကာကွယ်ရေးပူးပေါင်းဖွဲ့ကနေဖောက်ခွဲဖျက်ဆီးတာလို့စစ်ကောင်စီဘက်ကနေဆွဆွဲထားပါတယ်။ဒါပေမဲ့ကယင်းဒီပြည်သူ့ကာကွယ်ရေးဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကနေညှင်းဆိုထားပါတယ်
။
ကျွန်တော်ကတော့ဒီအများပြည်သူသွားလာနေတဲ့လမ်းပေါ့အဓိကတော့ကိုယ်လေးပြည်သူတွေကိုယ်တိုင်အားကိုအားထားပြီးသွားနေရတဲ့လမ်းတော့ဘယ်လိုကြောင့်ပတ်ကြတဲ့မှာဖြတ်စည်းမှာတော့မဟုတ်ဘူးခင်ဗျပြီးတော့အဲ့ဒီတရားဖြတ်စည်းလို့နဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဘက်ကဘာလို့ရှာမှုမှမရှိပါဘူးခင်ဗျတို့ဒီစစ်ကောင်စီဘက်ကလူတွေဖြတ်စည်းတာပဲဖြစ်နိုင်ကြညားတယ်ခင်ဗျ
အဆိုပါဖြတ်စည်းခံရတဲ့သရားဟာလွိုက်ကောတီမော့ဆူမြို့ကနေဖရူဆူပေါ်လခဲဖားဆောင်မဲဆဲမြို့ဘက်ကိုဖြတ်သွားတဲ့လမ်းမကြီးပေါ်ကသရားတွေဖြစ်ကြပြီးကရပြည်နယ်ရဲ့ကုန်စီပို့ဆောင်ရေးအတွက်အထူးကလမ်းမကြီးဖြစ်တယ်လို့တီမော့ဆူမြို့ခံတွေကပြောပါတယ
်ဘလော့စ်ရေးပေါ်လဲဆိုရင်ကရပြည်နယ်ရဲ့တော့ဒီမြို့နယ်လောက်ကအဲ့အချမ်းရှိနေတော့မဲဆဲတို့ကပါဆောင်သူစုကအဖက်လန်ကျောင်းအဲ့မြို့နယ်ကုန်စီစီစဉ်မှုကြက်ပတ်ပုံမဲ့တော့အခက်ခဲကြမှာပေါ့
တီမော့ဆူမြို့ဘက်မှာဒေသခံပြည်သူကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမေလ23ရက်နေ့ကနေ31ရက်နေ့ထိပြေခတ်တက္ကမှုတွေဖြစ်ပွားခဲ့ပါတယ်ကရပြည်နယ်လွိုင်ကော်တီမော့ဆူနဲ့ရှမ်းပြည်နယ်နဲ့ကရပြည်နယ်အစမိုးပြဲမြို့မှာနှစ်ဖက်ပြေကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်မေလ29ရက်နေ့မှာကရပြည်နယ်ဘက်ရင်အဝင်ထွက်ကိုစစ်ကောင်စီဘက်ကပိတ်ပင်ခဲ့တာပါဒီလိုရင်အဝင်ထွက်ပိတ်ပင်ထားတဲ့အတွက်ကုန်စီပြတ်လတ်နေပြီးဈေးနှုန်းမြင့်တက်လာတယ်လို့လွိုင်ကော်မြို့ခံလူကပြောပါတယ
်ကပိတ်ရထားကလောအောင်ဘန်လန်ဖတ်မလဲပိတ်ထားတယ်နေပြီးတော့ကဒီပင်လုံးမှာလည်းပိတ်ထားဝင်လို့မရဘူးတဲ့ခုလွိုင်ကော်မှာဆန်တဲ့ခုမပေါင်းချစ်ကုန်ကြတယ်那个穆拉卡上的一栋房间，那栋那栋老家伙，现在我看到我的车，总是进来可能是在搞。
隔壁边呢，我闻出来被变态了哈。龙泉医院是谁的来批交？浙江省表会呀，不就说明中啊，不有一个表述开发的。隔壁边呢，他家地来看，比如搞过一大坡呢，浙江省大多家，别看大概目的叫来过地毛树、腐乳树、毛边啥的苗的个，地来看可能当老是被等小的呀嘛的。လမ်းတွေပိတ်ဆို့ထားတဲ့အတွက်စစ်ဘေးဒုက္ခတိုက်တွေအတွက်ကူညီရေးမှခက်တွေ့နေတယ်လို့စစ်ရှောင်းကော်မတီဝင်ဒူးကပြောပါတယ်
ဒီစီပတ်ပိတ်တဲ့ဆီရှိတော့ဒုက္ခရောက်လာပဲရှိတယ်ခုနကမှဟိုကလေးတွေတဲ့တော့အမျိုးသမီးတွေတဲ့တက်ကြီးရုံတွေတို့တဲ့လည်းဖြီးရတယ်လည်းပြက်နေပြက်နေစစ်ချောင်းတွေတဲ့လာလူတွေဆန်စီတော့စီရပ်ပစ္စည်းတွေလည်းမရတော့ဘူးပေါ့နော
်ကြရားပြင်းတဲ့ထက်ကအိုးအိမ်ပြည့်ထွက်ပြေးနေကြသူတွေအတွက်မြန်မာနိုင်ငံကြက်ရှင်တွေအတင်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုပေးပို့ထားတယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူးစစ်ဘေးဒုက္ခတွေတွေကိုအကူအညီပေးမဲ့သူတွေအတွက်လုံခြုံရေးကလည်းစိုးရိမ်စရာဖြစ်နေတာမို့ဒုက္ခတွေတွေအကူအညီရနိုင်ဖို့အတော်လေးခက်ခဲနေကြပါတယ်ခင်ဗျာ
မင်းကွင်းရင်ပြောပြပေးခဲ့ရပါခင်ဗျာကြားပြည်နယ်ဘက်ကတိုက်ပွဲသတင်းပြီးတဲ့အခါမှာတော့ရှမ်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းပြောပြကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နတ်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းရင်းသားတပ်ဖွဲ့တစ်ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေကြောင်းအရသားတယောက်သေဆုံးခဲ့တယ်လို့စစ်ကောင်စီတပ်ဘက်က၁၀ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျာ
DNLA တောင်းပလောင်MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာဒီကနေ့မေလ31ရက်နေ့ကကုခိုင်မြို့နယ်နန်းဖက်ခရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ123စခန်းအပါဝင်နေရာ3နေရာကိုတပြိုင်တည်းစီးနင်းတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာနေရာ3နေရာလောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသားတအူးအပါဝင်17ယောက်သေဆုံးခဲ့တဲ့အကြောင်းနန်းဖက်ခဒေသခံတအူးက VOA ကိုပြောပါတယ်
မနေ့တနင်္လာနေ့လောက်ဖြစ်တာခင်ဗျတနင်္လာနေ့ကနေ့ဖြစ်လာလေနှစ်ဖက်လုံးကတကယ်ကြတာဗျဒီနေ့တုံပြတ်ဆဲနဲ့ဒီနေ့လည်း45ဂုံးပေါ့နော်မြို့ထွက်သားဟိုအင်းကြီးရုံးမှာဆိုင်နဲ့စကန်းကိုတိတ်သွားတာသူတို့တက်ကစားပါလေဆဲရလောက်ကြပြီးတော့မှာအင်းကြီးရုံးဆောင်နဲ့အကိုကြီးလေရတားပေါ့အဲအကြောင်းနဲ့ဟာဆိုင်တယောက်နဲ့ဆက်တယောက်ပေါ့
လူနေအိမ်တွေဘက်ကိုလက်နက်ကြီးကြားရောက်တာရှိတဲ့အကြောင်းနဲ့ EPC ရုံးအနီးကရဲကွက်6မှာအဲ့ဒီလက်နက်ကြီးထိမှန်တာကြောင့်အမျိုးသမီးတယောက်ထိခိုက်ဒဏ်ရာရပေမဲ့မပြင်းထန်ကြောင်းလည်းပြောပါတယ်
အရှိတော်ရှိတယ်ဗျာနှစ်အိမ်ဗျာနှစ်အိမ်တိန်ကတော့မကွယ်ဘူးတိန်ကတော့ဘေးမှာကြာပြီးတော့ကွယ်တယ်လူတယောက်ဖြစ်ရရှိရဲ့လွယ်ကုံကားတဲ့လွယ်ကုံကဘွားတော်တယောက်ကတော့ရှိတော့ကိုနည်းနည်းလေးဖြစ်တာပါ
အခြားဒေသခံတွေကတော့စစ်တပ်ဘက်ကအရာရှိတူအပါဝင်12ဦးကြာဆုံးကြောင်းပြောပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးဒေသရင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ဒုတက်ရင်မှုအပါဝင်12ဦးကြာဆုံးတယ်လို့ဖော်ပြပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းဖက်ကသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါရစေ
။ဒီနေ့ဖြစ်တာဆိုတော့ကျွန်တော်မ
သိသေးဘူးပြ။ DNLA တောင်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကိုမေးမြန်းရမှာလဲအောက်ခြေကသတင်းတက်လာတာမရှိသေးကြောင်းပြောပါရစေ
။မနေ့ကကျွန်တော်တို့ဒီရင်ပေါ်မှာတွေ့ရသေးတယ်လို့ဆိုရင်ကျွန်တော်လူတွေဒီမှာကျွန်တော်တော့ရှောင်းနေမလည်းကြရဒီဖုန်းဆက်တွေ့လို့လည်းဖုန်းလိုက်ဆက်တွေ့ရတော့မရသေ
းဘူး။ MNDA ကိုကန့်အဖွဲ့ရဲ့ကိုကန့် 123.com သတင်းစာမျက်နှာမှာတော့ ညီနောင်မဟာမိတ်သုံးဘွဲ့ပူးပေါင်းပြီးတိုက်ခိုက်ရမှာတက်မရော့ဘက်ကကြာဆုံးသူ12ယောက်ရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာဒုတရဲမှုတစ်ယောက်ပါဝင်တယ်လို့သိရကြောင်းဖော်ပြထားပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစက်တနက်တစ်လက်ပစ္စတိုတစ်လက်ရိုင်ဖယ်3လက်ရိုင်ဖယ်ကြီးအိမ်73ခုနဲ့ဘုံးသီးတွေအပါအဝင်ခန်းရဲတွေတင်းစီရမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။သူတို့ဘက်ကအကြဆုံးဘလောက်ရှိလဲဆိုတာကိုတော့ပြောမထားပါဘူး။တနင်္ဂနွေနေ့ညနေ8နာရီကျော်လောက်ခရဲကကိုခိုင်တဲ့တိန်းဒီအကြရင်ခွဲတောင်မှာတက်မရော်နဲ့ TNLA တအောင်းပလောင် MNDAA ကိုကန့်ပူးပေါင်းတက်ဖွဲ့တွေကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကတော့တက်မရော်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ1ရက်နေ့ကနေ30ရက်နေ့အထိရပ်တိုးရပ်ဆိုင်ထားကြောင်းထုတ်ပြန်ပါတယ်ဒီလိုရပ်ဆိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးနဲ့ကျောင်းသူကျောင်းသားတွေအေဂျင့်စွာစာတင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးစီရေးလှုပ်ရှားမှုတွေရပ်ထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီအပြစ်ခတ်ရဲဆဲမှုဟာနိုင်ငံတော်နဲ့နိုင်ငံတော်အစိုးရရဲ့ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးကိစ္စရပ်တွေကိုထိပါလာရင်တော့အကျုံးမဝင်ဘူးလို့ဖော်ပြပါတယ်။လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေဟာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့သာမကစစ်အာဏာသိမ်းမှုကိုဆန့်ကျင်ဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသတော်တော်များများမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ။
ကိုညဉ့်ညံပြောပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲစကိုင်းတိုင်းအတွင်းကပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေကိုလည်းပြောပြပါမယ်။စကိုင်းတိုင်းကလေးမြို့တာစီကျေးရွာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမေလ31ရက်ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါလေ။ကတာမြို့ဘက်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာစစ်ကောင်စီကလေယာဉ်တွေနဲ့လာပြီးဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းကလေးမြို့တာစီကျေးရွာမှာကလေးမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားဒီကနေ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကလေးမြို့ပြည်သူ့လုံခြုံရေးတပ်ဖွဲ့ KCA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ပူးပေါင်းပြီးတော့တိုက်ခိုက်ကြလို့ကလေးမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်မှုကြီးက VOA ကိုပြောပါတယ်
။သူတို့ညာကမနေ့9:00ဝန်းကျင်လောက်ခလာလေ9:00ကျော်လောက်မှာဝိုင်းကြတာဗျ။အရောက်ဝတ်တင်နေဝင်လာပြီးဒီကျွန်တော်တို့ PDF ကျွမ်းမှာပါတဲ့အိမ်ကိုဝိုင်းတာသူကတော့လွတ်သွားတယ်ဗျအဲလိုမျိုးလေးကိုအဲ့မှာကျွန်တော်တို့လူစုကြီးမှရွာကန်နေတဲ့တိုင်ပင်မင်းရွာနာမှာဆုလို့ပေါ့နော်ကျွန်တော်တို့ကရွာကန်နေတဲ့တိုင်ပင်ရွာလဲနိုင်တာဝန်တိုက်ပြီးပါဆိုကျွန်တော်တို့အဲ့လိုမျိုးတိုက်ပွဲလေးကြီးပြေးသွားတယ်ဗျအဲ့လိုမျိုးကျွန်တော်တို့ဘက်ကတော့အဲဒဏ်ရာရလူမရှိပါဘူးဗျတို့ဘက်ကတော့3ယောက်ကတော့ဖြည့်တယ်3ယောက်နဲ့ဆုံးဖြည့်ပါတော့ဒါပေမဲ့တည်မတည်တော့ကျွန်တော်တို့2ယောက်ကတော့တည်နိုင်တယ်ဗျဒါကြဲခွေကျသွားတော့ဆိုတော့
နေ့လယ်ပိုင်းမှာတိုက်ပွဲဆက်ဖြစ်ခဲ့ပြီးညနေ3နာရီလောက်မှာပြန်ညင်သွားတယ်လို့ကလေးမျိုးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တပ်မှုကြီးကပြောပါတယ်။တာစီကျေးရွာကကျောင်းသားတွေနဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းအပါအဝင်မိသားစုဝင်တွေကိုဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်ခဲ့တာလို့ PDF အဖွဲ့ဝင်တွေကတာစီကျေးရွာကန်တူကပြောပါတယ်။
ကြည့်ရအောင်ဆိုရင်ဘောနော်အောက်ဆိုရင်အဟောင်းဘောနော်ဒီ NLD အထူးအရုံကအောက်ဆိုရင်ခံထားတဲ့ဟာဘောနော်အဲ့ဒါမီတာစုလိုက်ပါလေအဲ့ဒီမှာကလေးတွေရောဘောနော်ဒီကတော့မီတာစုလိုက်တူနေတူမတွေရောမိန်းကလေးရတော့များတယ်မိန်းကလေးကဘယ်လောက်ရှိမှလဲ၄ယောက်လောက်ရှိမှလဲနော်အဲ့ဒါပြီးရင်ယောက်ျားလေးက၉ယောက်ပြအဲ့မှာကျွန်တော်ကနာမည်တော့အတိအကျတော့မတိသေးဘောနော်မကျွန်တော်လောလောဆယ်တိုက်နေတုန်းနဲ့ပါတော့လာတော့လေဥက္ကဋ္ဌမီတာစုကတစုနဲ့ဟိုအပြင်လူငယ်လေးတွေဘောနော်ကြောင်သားလေးတွေအဲ့ဒီကကိုရောက်အဲ့ဒါပြီးရင်ကျွန်တော်တို့ NLD စိုက်ကပါနော်ကိုလိုင်ထွန်းအဲ့ဒါတရက်ပါတယ်ဗျအားလုံး10ရက်ပေါ့
မနေ့ကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တဲ့အကြတိုက်ပွဲတွေဖြစ်ထားတဲ့စကိုင်းတိုင်းကတာမြို့နယ်ဘက်မှာလည်းဒီကနေ့ညနေ 9:15 မိနစ်လောက်ကျုံကစစ်ကောင်စီကလေရင်နဲ့ဘုံကားလုံးလောက်လာကျဲသွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်လေရင်တစ်စင်းလာတယ်ဗျတစ်စင်းအောက်ကနေတော့သူတို့စက်တနက်နဲ့ရမ်းပစ်လာလဲကျုံသွားတယ်ဒါမှလို့ဒီဘက်က PDF အဖွဲ့တွေငြိမ့်နေတယ်ငါလိုက်15ပါလာပြီးပုံချသွားငါလုံးလို့ပြောပါတယ်အဲ့မှာသူငါလုံးချပြီးပြန်လှည့်သွားပါတယ်ဘယ်နေရာတွေနေရာတွေတော့ခုနကလူသူမရှိတဲ့နေရာမျိုးဖြစ်သွားတာပေါ့နော်ရွာတွေဘောတော့မဟုတ်ဘူးလူထိခိုက်တော့မရှိပါဘူးစစ်ကောင်တွေသူလာပြစ်သွားတာပ
ါစကိုင်းတိုင်းကလေးမျိုးတာစီကြီးရွာနဲ့ကတာမျိုးနယ်တွေကဒီကနေ့ပြစ်ခတ်တိုက်ခတ်မှုအခြေအနေတွေနဲ့ပတ်သက်လို့မသိရဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
ပေါ်မရှိပါဘူးဗျ။ဟိုဘက်မှာတော့ရှိတယ်ကျွန်တော်တို့ဟာခါဘက်မှာတော့ဟာခါဘက်မှာတော့ရှိတယ်အဲ့ဒါပဲရှိပါတယ
်။ကတာမျိုးနေတွေကကတာဗမော်သွားတဲ့လမ်းမပေါ်ကမိုးကြားနဲ့ဟင်းသားရွာကြားမှာမနေ့မေလ30ရက်နေ့ကစစ်တပ်နဲ့ဒေသခံ PDF အဖွဲ့တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကချင်လက်နက်ကိုင် KIA တပ်မဟာ8ကတပ်ဖွဲ့ဝင်15ယောက်လောက်ပါဝင်တိုက်ခိုက်ပေးခဲ့တယ်လို့ကတာ PDF အဖွဲ့ကပြောပါတယ်။နဘက်တိုက်ခိုက်မှုတွေမှာဒေသခံ PDF တပ်ဖွဲ့ဘက်က9ဦးကြာဆုံးပြီးစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးခဲ့တယ်လို့လည်းပြောပါရယ် မေလ30ရက်နေ့ကချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်အတွင်းမှာလဲဒေသခံပြည်သူကာကွယ်ရေး CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားတာမှာစစ်ကောင်စီဘက်က10ဦးသေဆုံးခဲ့ပြီးဒေသခံ CDF တပ်ဖွဲ့ဘက်ကတော့2ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောတဲ့သေဆုံးမှုအရေအတွက်ကိုတော့တိကျအတည်မပြုနိုင်သေးပါဘူးရှင်။
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဆရာစီတို့ကနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့ချင်းပြည်နယ်အတွင်းကိုဗစ်ရောဂါနဲ့ကုန်းဆောင်မျိုးသမီးကွယ်လွန်သွားတဲ့အကြောင်းပြောပြပါမယ်။ချင်းပြည်နယ်တွန်းဆန်မြို့နယ်မှာကုန်းဆောင်မျိုးသမီးတဦးကိုဗစ်ရောဂါနဲ့သေဆုံးခဲ့ပါတယ်။ကိုဗစ်ရောဂါကူးစက်သူများနေတဲ့တွန်းဆန်မြို့နယ်မှာကိုဗစ်အတည်ပြုလူနာလောလောဆယ်40ကျော်ရှိနေပါတယ်။ဆေးဝါးနဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေတဲ့ချင်းပြည်နယ်အတွင်းကကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကတင်ဆက်ပေးပါမယ်ခင်ဗျာ။
ကိုဗစ်တည်ပြုလူနာတွေများနေတဲ့အတွက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ stay at home ကန့်သတ်ချက်ထုတ်ထားတဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတဦးကိုဗစ်ကရောဂါနဲ့သေဆုံးခဲ့ပါတယ်။ကိုဝင်၈လလွဲထားရတဲ့38နှစ်အရွယ်အဲ့ဒီအမျိုးသမီးဟာနာတာရှည်ရောဂါအခံမရှိဘဲကိုဗစ်ရောဂါနဲ့သေဆုံးခဲ့တာလို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။သူဟာကြီးကားတိုက်နယ်စေယုံမှာတက်ရောက်ကုသစဉ်သေဆုံးခဲ့တာဖြစ်ပါတယ်။
ဒါလေးလေတခါရေးဆုံးတော့သူကိုဗစ်နဲ့ဆုံးတော့ရခါမှာဟောတခါတည်းသူ့ကလေးကိုကြည့်တဲ့ခါမှာသူ့ကလေးလေးပိုက်ထဲမှာဆုံးပြီးသား
ကျမကြီးနဲ့အားကစားဝင်ကြီးဌာနက stay at home ထုတ်ပြန်ထားတဲ့မြို့နယ်ထဲမှာချင်းပြည်နယ်အတွင်းကတွန်းဆန်မြို့နယ်အပြင်တမိုးမြို့နယ်တို့ပါဝင်ပါတယ်အိန္ဒိယနိုင်ငံနဲ့ချင်းပြည်နယ်နယ်စပ်တွန်းဆန်မြို့နယ်ကကြီးခါတိုက်နယ်စေယုံကတာဝန်ခံဆရာဝန်ဟာဌာနသိမ်းမှုစန့်ကျင်နဲ့ CDM လှုပ်ရှားမှုမှာပါဝင်နေတဲ့အတွက်လှုပ်အားပေးဆရာဝန်တို့နဲ့သာအဓိကကူတာနေရတာပါပိုးတွေ့လူနာတွေအတွက်လိုအပ်တဲ့ဆေးဝါးတွေကိုကျန်းမာရေးဌာနကနေမှာယူထားပြီးအပြင်အလှူရှင်တွေရဲ့အကူအညီတွေလည်းလိုအပ်နေတယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတို့က VOE ကိုပြောပါတယ
်ဒီခါကျတော့ breathe တယ်လို့ရအောက်ဆီဂျင်လို့ရဒါပေမဲ့အခုအလုံးရဆရာနေလို့ဆိုအဲ့ဒါတော့ကျန်ပြလောက်တဲ့ trend တုံးလာမှာကျတော့အရင် covid ကာလဆူဆောင်းထားတာရှိတယ်ဟိုဟာအာ oxygen တို့ကျတော့ဆန်ပြတယ်အခုတုံးလာမှာအခု43ရက် positive ရှိတယ်အဲ့ဒါတော့မှဒီ entire ဘာလို့မှစစ်တာမဟုတ်ဘူးစီးရောက်ပြတဲ့လူကိုမတင်ကြတဲ့ဆောင်နဲ့စစ်တာဒီတဲ့ချင်းနေရှင်တော့အာထပ်တူလာမဲ့ချင်းနေရှိတယ
်ပိုးတွေ့လူနာ9ဦးကိုသာဆေးရုံမှာထားရှိပြီးကျန်တဲ့36ဦးကိုတော့တီးခြားခွဲထားတဲ့ quarantine center မှာထားထားတယ်လို့ပြောပါတယ်လူနာတွေကိုစောင့်ကြည့်ဖို့အတွက်ရဲနဲ့ဒေသခံလူငယ်တွေကအချိန်ခွဲပြီးတာဝန်ယူထားတယ်လို့လည်းသိရပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲပြည်တွင်းမှာကိုဗစ်ရောဂါပိုးကူးစက်နှုန်း2ဆတိုးခဲ့ပြီးအခုကူးစက်နေတဲ့ကိုဗစ်အမျိုးအစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးဖြစ်နိုင်တဲ့သံသယကြောင့်စစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ
်လက်ရှိအနေအထားကတော့ထူးခြားချက်ကရခင်ထက်စားလို့ရှိရင်ပိုပြီးတော့ကူးစက်မှုကညံစယ်နေ
မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာတာရေးနေ့ကအတီးပြူလူနာ96ယောက်တွေ့ရှိခဲ့ပြီးဒါဟာဖေဗရူလာ1ရက်နေ့နောက်ပိုင်းအများဆုံးအရေအတွက်ဖြစ်ပါတယ်။ကူးစက်သူအများစုကချင်းမိနယ်တွေကဖြစ်ကြပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မေလ30ရက်8နာရီထုတ်ပြန်ချက်အရဓာတ်ခွဲနမူနာ912ခုကိုအစေးရမှာအတီးပြူလူနာသစ်45ယောက်ရှိခဲ့ပါတယ်။ကိုဗစ်အတီးပြူလူနာစုစုပေါင်းကတော့134,500ကျော်ဖြစ်ပါတယ်။ဆရာနာတိမ်ခဲ့ပြီးနောက်ဆရာဝန်တွေဆေးဝန်ထမ်းတွေဆန္ဒပြလို့ပိတ်ထားခဲ့တဲ့ဆေးရုံတွေပြန်လည်လည်ပတ်နေပေမဲ့အကြမ်းမဖက် CDM လှုပ်ရှားမှုမှာဆရာဝန်အများပြားဆက်လက်ပါဝင်နေသလိုကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းကြဲကြဲပြတ်ပြတ်မလုပ်နိုင်သေးပါဘူး။ကိုဗစ်ရောဂါရှိမရှိဓာတ်ခွဲနမူနာနှိမ့်စဉ်စစ်ဆေးနေတဲ့အရေးအတွက်ကလည်းဆရာနာမသိခင်ကထက်အများကြီးနှဲသွားပါတယ်ရှင်။
အလိမ္မာပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပေးပို့ချက်တွေကိုတင်ဆက်လုပ်ပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးသွားပါအောင်မယ်ပထမဆုံးတော့သတင်းတော်မဆုနဲ့စပါမယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့လူထုထောက်ခံမှုအားကောင်းခဲ့တဲ့ NLD ပါတီကိုဖျက်သိမ်းသင့်မသင့်ဆိုတာနဲ့ကျူးလွန်ခဲ့သူတွေကိုအရေးယူမလားဆိုတာစဉ်းစားသွားမယ်လို့စစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ပြည်သူရှိနေသူရဲ့ပါတီလည်းရှိမယ်လို့တုံ့ပြန်ထားပါတယ်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းပြုလုပ်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရဲ့အစည်းအဝေးမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးပြောဆိုခဲ့တာတွေအပါအဝင်အနံ့ရ NLD ပါတီရဲ့အခြေအနေတွေကိုဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ပြပေးသွားပါမယ်နစတီရဲ့ပြီးခဲ့တဲ့တောက်ချာနေတုန်းကစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမဲမဲတမာမှုတွေရှိခဲ့တဲ့အတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမလားမဲမဲတမာမှုကျွလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်သွားမယ်အကြောင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကပြောခဲ့ပါတယ
်။ဒီပါအဲ့တော့ဥပဒေနဲ့ဒုက္ခရာဇီကြီးဆောင်ရွက်ခဲ့တဲ့အဲ့လေဒီပါတို့တို့တို့ပါတို့ဖြစ်တယ်ဆောင်ရွက်တဲ့ပုံစံကြီးနိုင်ငံတော်သစ္စာဘုရားနဲ့ဆိုရင်စီရဲတော့ဆက်လာတော့
NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရပြီးစွပ်စွဲထားတဲ့အမှုပေါင်း9ခုကိုရင်ဆိုင်နေရပါတယ်။မေလ24ရက်နေ့ကရုံးထုတ်ချိန်မှာတော့သူ့ရဲ့အမှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့ရှင်းနေကတဆင့်ပြည်သူတွေရှိနေသမျှပါတီလည်းရှိနေမယ်လို့အမှားစကားပါခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အခုလို NLD ပါတီအပေါ်ပြောဆိုချက်တွေနဲ့ပတ်သက်ပြီး NLD ပါတီဘုံအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကလည်း
အခုရွေးကောက်ပွဲကော်မရှင်အစ်စ်ကဒါစစ်ကောင်စီကခန့်ထားတာကျွန်တော်တို့အစတွေအတိအမှတ်ကိုမြူနောက်ပြီးတော့ဒါလည်းသူကပါဇက်နဲ့စဉ်းစားနေတယ်ဆိုတဲ့ပုံစံမျိုးပြောတာတော့အမှန်ကတော့ရှင်းပြရင်တွေးထိုးဆန်းကျင်တဲ့သဘောပဲဟိုတကယ်ပြောရမယ်ဆိုရင်တော့ဒီ NLD ပါတီရှိနေသူတွေဘယ်တော့မှမရှင်းနိုင်ဘူးဆိုတဲ့အနေအထားမျိုးမှာပွဲသိမ်းတိုက်ပွဲနဲ့ဒီလိုလွတ်ဖို့စဉ်းစားနေပါတယ်ဆိုပြီးတော့ဟိုချိတ်ချောက်တဲ့သဘောပဲလို့ပဲကျွန်တော်မြင်တယ်။အဆွဲထုတ်ပြတာပေါ့အဆွဲထုတ်ပြတော့လေငကူရုပ်ပေါ်လာတာပေါ့ပြည်သူတွေကောင်းကောင်းမြင်လို့ရသွားတာပေါ့ဗျာ။
2020ရွေးကောက်ပွဲမှာ NLD ပါတီကမဲမဲတမာမှုလုပ်ခဲ့တယ်လို့စစ်ကောင်စီကစွပ်စွဲထားပေမဲ့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲဟာပြည်သူဆန္ဒကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်ပြီးမဲမဲတမာမှုဆိုတဲ့စွပ်စွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လုပ်တာဟာကြိုးကြောင်ခံလုံမှုမရှိကြောင်း Amfrel ခေါ်အာရှလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်အဖွဲ့ကအစီရင်ခံစာထုတ်ပြန်ထားပါတယ်ဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ရဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးနောက်တနေ့မှာဒ
ပြည်နယ်ငံက Phoenix ရုပ်သံသတင်းဌာနရဲ့ online တွေ့ဆုံမင်းမြန်ကမှဖြေကြားခဲ့ပါတယ
်။အဲကျွန်တော်တို့ကတော့ကျွန်တော်တက်မလို့ကလက်ခံထားတာတော့ Partisan Democracy စစ်နေ Federal ကိုအခြေခံတဲ့ပြည်တော်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့လုပ်မှာပါ။တကယ်လို့တစ်နှစ်တည်းမှာရသွားရတဲ့တစ်နှစ်တည်းမှာ
ပြည်ခဲ့တဲ့ရွက်ကောက်ပွဲတော်ကမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ February 1ရက်နေ့မှာစစ်တပ်ကအာဏာယူခဲ့တာပါ။အနာရယူပြီးနှစ်နှစ်အတွင်းရွေးကောက်ပွဲအသစ်ကျင်းပပေးမယ်လို့လည်းပြောဆိုထားပါတယ်။ဥရောပသမဂ္ဂကတော့ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတိုင်း NLD ပါတီကိုဖျက်သိမ်းပစ်မယ်ဆိုရင်စစ်တပ်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒတွေနဲ့ဥပဒေကြောင်းအရလှုပ်ထုံလို့နေတဲ့ကိုပါပြောင်ပြောင်တင်းတင်းမျက်ကွယ်ပြုတဲ့လုပ်ရတစ်ခုကိုထပ်မံပြုလုပ်လိုက်ခြင်းဖြစ်တယ်လို့သဘောထားထုတ်ပြန်ထားပါတယ်။ရွေးကောက်ပွဲမှာမဲအပြတ်အသတ်အနံ့ရခဲ့တဲ့ NLD ပါတီဖျက်သိမ်းခံရမယ့်အရေးနိုင်ငံရေးအတိုင်းဝိုင်းကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီလိုဆိုရင်မှုတွေနဲ့ကော်မရှင်ဥက္ကဋ္ဌရဲ့ပြောဆိုချက်အပေါ်ဝေဖန်မှုတွေထွက်ပေါ်နေပေမဲ့အာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စိတ်ချရတဲ့အနေထားရောက်မှရွက်ကောက်ပွဲလုပ်မယ်လို့ပြောဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါရခင်ဗျာ
ခရချင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညထုတ်လင်းချက်တွေဖြစ်ပါရခင်ဗျာခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းစီးပွားရေးရောဘန်လဲပတ်မှုပါတုံဆိုင်နေသလိုတပိတ်မောက်တာတွေစက်ယုံပိတ်သိမ်းမှုတွေကြောင့်အလုတ်အကိုင်တွေလည်းဆုံးရှုံးနေရပါတယ်။စံပဲနဲ့တတိဝလံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းနေ့အတွင်းလူပေါင်းတန်းချီစားနပ်ရိက္ခာပြတ်လတ်နိုင်ကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းသတိပေးထားပါတယ်။ WFP ဆောင်းပါးကိုမတ်တင်ကီထိုက်ကစီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ။
ရန်ကုန်မြို့ကဒေါ်ရီမာတီယောက်မိဖို့ချောင်းထဲမှာသားသမီး9ဦးနဲ့အတူထိုင်ရင်းစားနေတဲ့ထမင်းနဲ့ဟင်းသီးဟင်းရွက်လောက်ငါပါမလားဆိုတာကိုပူပန်နေတာပါဆီယနာသိမြန်မာနိုင်ငံမှာထမင်းနဲ့ဟင်းရွက်လောက်ပဲသူတက်နိုင်တာပါ
ကိုသားသမီးငတ်ဖို့တော့ကြွရတာပါဆရာဟိုအရှင်းကြီးကတော့ငတ်တယ်လို့တော့ဟို
ဒေါ်ဆန်းစုကြည်ဦးဆောင်နဲ့အရတအစိုးရကိုဖြုတ်ချပြီးပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့စီးပွားရေးနဲ့ဗန်စနစ်ကတုံ့ဆိုင်နေပါတယ်။တပိတ်မောက်လှုပ်ရှားမှုတွေစိတ်ယုံပိတ်သိမ်းမှုတွေနောက်ပိုင်းအတမွေးဝမ်းကြောင်းအလုတ်အကိုင်တွေဆုံးရှုံးနေကြရသလိုဘာမှငွေစုထားနိုင်ကြတဲ့သူတွေလည်းငွေထုတ်နိုင်ဖို့အတွက်တနေကုန်တန်းစီဆောင်ဆိုင်နေကြရပါတယ်။ဆောင်ချီရဲ့အဖွဲ့အစည်းအရအရသား100ကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့နိုင်ငံတွေအတိုက်ခံတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရရဆက်ဆက်ဖြိုခွင်းနေချိန်မှာအပြင်ထွက်ပြီးစာဝတ်နေရေးအတွက်ငွေရှာရတဲ့ကိစ္စကလည်းအန်ဒီရဲ့မကင်းပါဘူးပုံမှန်အားဖြင့်စိုက်ပျိုးရေးထွက်ကုန်တွေပြီးပတင်ပို့တဲ့မြန်မာနိုင်ငံမှာအခုတော့လာမယ့်လပိုင်းနေ့အတွင်းတန်းနဲ့ချီစားရည်ရိတ်ခပြတ်လတ်နိုင်တယ်လို့ WFP ကမ္ဘာစားနပ်ရိတ်ခအဖွဲ့ကသတိပေးထားပါတယ်အလုံးမရှိဖြစ်နေတဲ့အသက်33နှစ်အရွယ်ဒေါ်အေးမာတယောက်ခင်မုန်းဖြစ်သူနဲ့အတူအလုပ်လုပ်ဖို့လိုက်ရှာကြရပါတယ်
။ဟိုသူကဆက်ရောအလုပ်တော့မဟုတ်ဘူးနော်။အဲဒီလိုလာခေါ်တော့အိမ်တပါဆောက်တဲ့လူရှိလို့ချင်းလိုက်ပြီးတော့လိုက်ပြီးမေးတယ်။အိမ်ဆောက်မလားအိမ်နာကျင်းတူးမလားအဲလိုမျိုးလိုက်ပြီးဆက်တယ်။အဲလိုဆက်လို့ချင်းတော့ရောက်ပြီးတော့စားရတာပါဆရာ
။ဆရာနာသိမှုအပြီးနောက်ပိုင်းကုံစင်းနှုံတက်လာတော့ဈေးဝယ်တွေကငချောက်တောင်ဝယ်မစားနိုင်ကြတော့ဘူးလို့အသက်38နှစ်အရွယ်ဈေးတဲ့ဒေါ်ဝါဝါက EFP ကိုပြောပါတယ်။ဟင်းတစ်ခွက်စာအတွက်ငချောက်ဝယ်ရင်900လောက်ကျမှာမို့ဈေးဝယ်တွေလည်းမတက်နိုင်တာကြောင့်သူလည်းမရောင်းတော့တာလို့ပြောပါတယ်
။ဒီလိုတနေ့တနေ့ရတော့တနေ့သားတနေ့ကိုပဲရှာပြီးစားနေရအခုသူများတက်ကလည်းပြောတယ်။အားအချိန်နဲ့မကောက်အောင်စန်နေစီဈေးတက်မဲ့ဝယ်။မတော်မှမဝယ်နိုင်ဘူး။ဒါဆိုဒီကနေ့ကငါးလုံးကောက်ရင်ငါးလုံးပဲဝယ်နိုင်တယ်။ပုံမဝယ်နိုင်ဘူး။ဒါဆိုတော့ရောင်းဝယ်ရင်မှမကောက်တာ။ရင်ဆိုလို့ရှိရင်တော့ခက်ကလာမကောင်းကိုဗစ်မှာစံအိတ်လိုက်ထောင်ထားတာဘလားဘယ်တော့ဖြစ်မလဲကိုဗစ်တောင်ကြမ်းကြမ်းခံနိုင်တယ်ဒါပေမဲ့အခုဒီအစိုးရတတ်တဲ့အခါမှာအခုအာဏာသိမ်းပြီးနောက်ပိုင်းမှာဘရောမောင်မှန်းလို့မရတော့
ရှေ့လျှောက်ဘာတွေကြုံရအောင်မလဲဆိုတာမသိတာကြောင့်လူတိုင်းငွေကြေးကိုစီးစစ်သုံးနေကြရတယ်လူလဲဒေါ်ဝါဝါကပြောပါတယ
်ဘာလို့အလုပ်တွေလည်းမရှိဘူးအခုလာမယ့်ကာလကြီးလည်းဘာကလိုင်းမှလည်းမသိသေးဘူးဒီချိန်မှာဖြစ်မှလည်းတွေးလို့မရသေးတဲ့ကာလကြီးဖြစ်နေတဲ့ခါကျတော့ကြောက်ရွံ့စိတ်နေတဲ့လူတွေကနေထိုင်နေရတဲ့ဘဝဆိုတော့အဆင်မပြေကြအောင်ပါလေ
။ကလေးသုံးယောက်ရဲ့ဖခင်ကိုဝင်းနိုင်ထွန်းကတော့အခုအသက်26နှစ်ရှိပါပြီ။အရင်ကဝတ်သားစားနိုင်သူတွေအခုဆိုရင်ငပိရည်နဲ့တို့စရာပဲစားနိုင်တဲ့အဆင်ကိုရောက်ကုန်ပြီလို့သူကပြောပါတယ
်။အခုတော့ကျွန်တော်ကတော့ပြောသလိုအဆင်ပြေတယ်။အဲ့ဒီနိုင်ငံကြီးကိစ္စဖြစ်တဲ့ဟိုကကျွန်တော်တို့မှအဆင်မပြေဘူး။ လေလဲမလဲပဲဘူးငါကတော့ကျွန်တော်ခုနပြောသလိုပေါ့ဝတ်သားစားတဲ့နေရာမှာငပိပဲပဲစားလို့စားလို့ရတယ်ငပိစားမယ့်နေရာမှာအဖြူလည်းပဲစားရတော့ပဲစားနဲ့အဖြူထမင်းနဲ့ပဲစားရတော့အခုဒီနေ့ဆိုရင်ကျွန်တော်တို့မှာအဲဒီနေ့ထမင်းကျွန်တော်မချက်နိုင်ဘူး
လူကြီးနှစ်ယောက်ဖြစ်တဲ့သူနဲ့သူစနီးအတွက်မပူပေမဲ့လည်းကလေးသုံးယောက်ကိုမကြွေးနိုင်ပါဘူးတော့သူကပူပန်နေပါတယ်
။ငါနေတာတော့ရွေးမချင်နိုင်။ဘာဖြစ်လို့လဲဆိုတော့ပြည်သူစိတ်ဖြစ်တာမှအဲ့ပြည်သူစိတ်ဖြစ်နေကြားတဲ့ဥကပြည်ကြံကိုတတ်တာရင်တတ်တာဦးမယ်။အဲ့ဒါညင်းသွားတယ်။အဲ့ဒီတိုင်းပဲငတ်နေပဲဆိုရင်တော့အဆင်မပြေဘူး။အဆင်ပြေဆိုတော့ခလေးတွေလည်းကိုကကိုတွေလည်းမြန်းနေသွားတော့အကြောင်းမဟုတ်ဘူးပေါ့။ကို့မှာသားသမီးသုံးယောက်ရှိတယ်။ကျွန်တော်မှာသားသမီးသုံးယောက်ရှိတယ်။သားသမီးသုံးယောက်တော့ဝင်းအငတ်မခံနိုင်ဘူး။
ရန်ကုန်မြို့ကလိုအပ်သူတွေအတွက်ရိတ်ခါထောက်ပံ့ကူညီမှုဟာဆိုရင်လိုအပ်ချက်ဘလောက်များနေတယ်လဲဆိုတာကိုပြသနေတာဖြစ်ပါတယ်။အသက်24နှစ်အရွယ်အကူအညီပေးနေသူတဦးကအခုလိုပြောပါတယ
်။အခုဒီကာလာကြီးမှာကအကောင်အခက်ခဲဖြစ်နေကြတာလေ။အားကြောင့်မလို့ဒီစီရီယသမားတွေလည်းရှိတယ်။တို့လူစားသမားတွေလည်းရှိရသူတို့ပဲမတော်ဦးစားပေးပြီးတော့စဉ်းစားပြီးတော့ဒီအစီအစဉ်လေးဖြစ်သွားတာပေါ့နော်။ဒီပို့ရင်လူ
အသက်မွေးဝမ်းကြောင်းအလုတ်အကင်တွေရှားပါလာတာကအဓိကပြဿနာဖြစ်နေတာလို့လဲအသက်50တနှစ်အရွယ်ဒေါနီအေးကရှင်းပြပါတယ
်အစားဖို့နေရည်တွေကတော့ထိခိုက်တာပေါ့ဝင်ဝင်ရော့သွားတာပေါ့တယောက်က5000ရာတယောက်က5000ရာဆိုနှစ်ယောက်ဆိုရင်အဆင်ပြေတယ်အခုကတယောက်လောက်ပဲအလုတ်ကတယ်အဲ့တယောက်ကလောက်ကပြီးနားပလိနောက်တယောက်ကအဲ့လိုမျိုးလေးလုံနေရတော့နင်းလဲအဆင်ပြေသေးတယ်အခုလိုမျိုးကြတော့ခက်ခဲနေပြီအကုန်လုံးနားဆိုတော့ခက်ခဲနေတယ
်လာရောက်လှူဒန်းသူတွေကိုအားထားရတဲ့အသက်50တနှစ်အရွယ်ဒေါနီအေးကတော့ဒီအတိုင်းဆက်သွားရင်ရှေ့လျှောက်မလွယ်ဘူးလို့ပြောပါတယ
်နေတယ်လာပြီးတော့လှူတဲ့လူလေးတွေအတွက်လေးတွေတွက်နေကိုတွေစားတော့ပြီးတော့နေရတဲ့ဘဝလေးတွေဖြစ်နေပြီးနောက်ထပ်ဒါအဲ့လိုမျိုးတာဆက်ပြီးတော့ဖြစ်မယ်ဆိုရင်တော့ငတ်မှာပဲ
နိုင်ငံတွင်းမှာကုန်စည်နှုန်းတွေတက်နေပြီးအထူးသဖြင့်တော့သွားရေးလာရေးခက်ခဲတဲ့ဝေးလံတဲ့ဒေသတွေမှာပို့ပြီးတော့ဆိုပါတယ်တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာဆိုရင်စံစည်းနှုန်းက50ရာခိုင်နှုန်းနီးပါးထက်ဝက်နီးပါးဈေးတက်နေတယ်လို့ WFP ကပြောပါတယ်ဆီယနာသိမ်းမှုနောက်ပိုင်း73စီဈေးနှုန်းကခမန်းချေ30ရာခိုင်နှုန်းလောက်တက်လာတာကြောင့်စိုက်ပျိုးသူတွေထံကနေစားသုံးသူတွေထံအရောက်တည်ယူပို့ဆောင်ရေးကုန်ကျစရိတ်ကလည်းခုန်တက်သွားပါတယ်လာမယ့်6လအတွင်းမြန်မာနိုင်ငံတွင်းမှာလူပေါင်း3သန်းခွဲလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တယ်လို့ WFP ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကခန့်မှန်းထားပြီးအရေးပေါ်ရိက္ခာထောက်ပံ့နိုင်ရေးအတွက်3စတိုးမြင့်ပြင်ဆင်ထားပါတယ်ရှင
်မတင်ကြီးထိုက်စင်စင်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခနော်ကိုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်ဒီမော့ဆိုမြို့မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ပွဲဖြစ်နေတာမို့ဒီမော့ဆိုမြို့နဲ့အနီးနားမြို့လေးတွေကနေရစွန့်ပြီးထွက်ပြေးနေကြရသူ 5,000 ထက်မနည်းရှိနေပါတယ်အဲ့ဒီလိုထွက်ပြေးနေကြရသူတွေဘလို့အခြေအနေကြုံရသလဲဆိုတာကိုမတ်ဆုမြို့မွန်ကစေဘေးဒုက္ခတဲ့ဒီမော့ဆိုမြို့သူတယောက်ကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ပြည်အပြည့်နဲ့ဒီမော့ဆိုမြို့နယ်ထဲမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြည့်ဘေးကင်းရာထွက်ပြေးနေကြရသူတွေတောင်းမြေချီရှိနေပါတယ်။အဲဒီထဲကဒီမော့ဆိုမြို့သူတယောက်ကတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မြို့ကနေထွက်ပြေးခဲ့တာပါ။သူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ဟုတ်ဒီတိုင်းတနက်နေ့ရေရိုးပြည့်တော့ကြပြည်သူကမပြေးဘူးလေနော်။မပြေဘူးနည်းနည်းနေခံရပါကိုရဲ့အိမ်မှာဒါမဲ့လက်နဲ့ကြည့်ပြီးကကြလာတော့မလုံခြုံတော့ဘူးအဲနဲ့အဲနီးဆက်တဲ့ရွာဒီမှာပေါ့ပြေးရတာပေါ့ပြေးပြီးတော့မှတစ်ဆင့်တစ်ဆင့်ပြေးကြတာအဲ့လိုမျိုးစားတော့ကျွန်တော်တို့ပြေးရတစ်တောင်းတစ်တောင်းလောက်ပဲရှိအခုက5,000လောက်ဖြစ်သွားပြီတရွာလုံးတစ်မြို့လုံးမှဘယ်သူမှမရှိတော့တာအိမ်ဒီမှာလည်းမရှိတော့ဘူးဒီမိုးဆိုတစ်မြို့နယ်လုံးပေါ့နော်အကုန်လုံးလုံးဝမရှိတော့ဘူးလိုက်ကော်တော်မှနည်းနည်းပဲကျန်တာပေါ့နော်အကုန်လုံးတစ်ကုံကြီးပြေးကြတာတောင်းနေချီပေါ့ရှိသွားပြီမှာ5,000လောက်ရှိနေရွာတွေရက်ွက်တွေပေါ့နော်မဟိုတနန်းကွယ်တို့ခေါပလော့တို့အာပြီးတော့ဒီမြို့မထဲပေါ့နော်မြို့မရက်ွက်ပေါ့နော်အဲ့ဆိုအုပ်စုလိုက်ပါသွားပြီပြီးတော့ဒုံရောက်ပါမယ်မပြီးတော့5မိုင်6မိုင်ဖက်လဲပါမယ်ဒေါ်ဘူးစီဖက်လဲပါတယ်ခံစားရတော့မလုံခြုံဘူးပေါ့ပျော်လဲမပျော်ဘူးပြီးတော့မှကိုယ့်ဘာသာကိုယ်အေးရှင်းနေလို့ရတဲ့ ทำมาเยอะนายทักยี่ใจอะไรส่วนเลยทำมาเลยไม่เต็มละแค่เอาพี่ซีเลยมาเป่าตาใหญ่เลยลองเล่ามือชิวบ่เนาะอันนั้นยูเอก็เชียวว่าแค่ก็ยันยาวอะไรอีมันเดียเนี่ยที่ชาวบ้านนี่เนี่ยจนเราว่ามาดูเลยเนาะดูขั้นมาที่เราตุ้ยที่เราเลยยามาบ่าแต่ถ้าไปสายเราแต่ยังเนี่ยแต่ยังมาดูเช่นแต่ช่วยเจ้าเลยโยกะขั้นนี้เลยชีก็ซีเลยดีไปเสียดอตัวใส่ใส่มาขั้นไหนบ่เนาะทุกคนใส่ใจใจท่าเราเลย
โอ้แต่ก็ค่อนข้างเสียหน่อยแล้วสิเลยช่วยเจ้าเราเลยโอ้แต่อยู่ค่อนข้างท้ายอะไรบางอย่างมีบางสิ่งอะมาโอ้ไปดูมาเราใส่ยังไข่จ้าเราไม่เข้าใจไหมแต่อยู่ไข่ของท้าจ้าบุ๋นกูรังก็เสบียงจ้าปีเรนเดียวขาดเดียวเช่นนี้ไปไหมตัวก็คลิ้งเอรีลูจิเรียดเรียบปูปีรอบปูบันนี่ว่าเลยคลิ้งเดียวจะรอจะต้องมีพิจารณาเลยช่างสู้มาซีบุ๋นเนาะมาขนาดนี้ช่วยเจ้าเลยต้องมาอะไรนี่ที่เราจะรู้ว่ามาขนาดนี้เราติด อันนี้พี่อาจารย์กูสามีเขียนมาเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พี่อาจารย์มาส่งเลยตัวอาจารย์อันนี้พ
ဒီမောင်ဆိုမျိုးအပါအဝင်အနီးဝန်းကျင်မှာရှိတဲ့မြို့ကလေးတွေကထွက်ပြေးနေကြရသူတချို့ကတော့ယာယီခိုးလို့နိုင်တဲ့နေရာတွေမှာရောက်နေကြပါတယ်ဒါပေမဲ့တော်ထဲမှာပုံခိုနေကြသူတွေနဲ့အများပြားကြန့်ရှင်းနေပါသေးတယ်သူကတော့ဒီတကယ်နေရာမှာရှိနေတဲ့ဟိုလုံခြုံတဲ့နေရာမှာတော့နည်းနည်းပြန်ရောက်လုံခြုံတယ်တော့မဟုတ်ဘူးပေါ့အမရဲ့တနေရာမှာတော့မလုံခြုံဘူးဒါပေမဲ့နည်းနည်းတော့အဆင်ပြေတဲ့နေရာရ ตัวนี้บ่ตะชู่แลตัวใจก็หลานเนี่ยบ่รู้เลิกยามเลยเนาะไม่ติดเลยมาตอเรมาป้องนี่จ๋ายาตัวฤทธิ์ด้วยอกุญีฤลูอัดนี่ไปแม้อกุอญีเป้แม้ตัวฤทธิ์โกรายะลงชုံเยใส่ปูเสียผิดนี่ได้ห่ออกุอญีย่าบ่คั่นนี่จ๋าบาเรเนี่ยอกุญีเป้แม้ตัวฤทธิ์ซะแลลงชုံเลยสนแล้วตะมิ้วบ่เนาะบ่ลงชုံเสร็จแล้วตะมิ้วล่ะมากุญีซะหลอมย้ายดูแลซ้าเสียดีโหลแลโหนี่เสียดีโหลแล ပြီးတော့ဒီခဏကပြောတဲ့လက်ကွင်းထဲမှာတော့တော်တယ်မှာတော့ကြံခဲ့တဲ့လူကြီးရဲ့လုံချုံကြီးအတွက်လည်းလိုတယ်ပြီးတော့သူတို့ဘယ်ကြီးမှနော်အခုကလေး၅ရက်၆ရက်တစ်ပတ်ဘယ်လိုမှဟိုတိတာလာပြီပေါ့နော်အဲ့တော့ကုညီရတဲ့အများကြီးလိုတယ်ခုနပြောတဲ့စားစရာတော့အဓိကပေါ့နော်ပြီးတော့လုံချုံကြီးဟိုစားစရာပို့မယ်ဆိုရင်လည်းဗာနဲ့ပို့နိုင်လေအခုကဟိုနန်းနန်းကြောင်ဆက်တည်းရလေတခုမှအချိန်မပြေဘူးလမ်းလေး
ကိုယ်လမ်းကြောင်းမဟုတ်ဘဲနဲ့လမ်းကြောင်းတို့လာလို့ရတယ်ဆိုတော့ဒါခမျိုးပေါ့နော်ဒီမှာတော့အလိုပဲအချက်ပေးခြင်းနဲ့အလိုပဲပြောခြင်းနဲ့ကြီးရဲ့လို့ရှိတယ်ဆိုတော့အခုလို့စစ်ဘေးကနေလွတ်အောင်ထွက်ပြေးနေကြရသူတွေဟာအရင်တုန်းကအေးအေးချမ်းချမ်းနဲ့နေထိုင်နေကြတဲ့တာမန်ပြည်သူတွေဖြစ်ကြပါတယ်
သူတို့ကလည်းအကုန်လုံးကခလေးသူတို့မိဘနဲ့သူတို့ပဲအလိုမျိုးအချင်းမကောင်းကအကုန်လုံးကပြေးကုန်တာဘာမှလုပ်လို့မရတော့သူကွဲတော့ပြားဖြစ်ဖြစ်ကုန်ဘယ်သူကပဲနားရောက်လို့ရမှန်းလဲတတိယနေ့ကလည်းအကုန်လုံးမရအောင်မှာကျမတကယ်ချင်းဒီဆိုတော့သူတို့အမေတစ်ဖက်အခလေးတစ်ဖက်ဒီဖြစ်နေတယ်တချို့ဘောနော်စစ်ကြောင့်အိုးဖြစ်အိမ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့ဒါအရင်ကသိခဲ့
ก็ที่ชาเลยพี่รอที่จะเอ็นเนี่ยวันนี้ลุยส่วนแล้วช่วยเท่าพี่รอวันพี่รอมาติงเช่นชาเลยพี่เลยเล่นเล่นเล่นเล่นจีบีเนี่ยเลยชาแล้วลุงมีเอ็นดีมาพี่อาจารย์มีที่ตัวอะไรก็ชาแล้วเล่นเล่นเนี่ยแต่ไม่มีวันเอ็นว่าเราบูบารีตัวพี่อะไรไปชีเดียวตัวพี่แค่อะไรจีเซนจ้าอะไรแบบนี้แล้วจ้าไปจ้าสุนัขก็เราเล่นตัวก่อนเนาะกูก็เลยอ่ะลูกกูว่าเราอ่านเลยอ่ะอ๋อเลยพี่รอทศเล็กเท่าเลยแต่เราที่เรามาดูหลัวเขาเยี่
အခုလိုမျိုးပြေးနေရပြီးတော့နောက်ကိုယ်အိမ်ကိုပေါ့နော်ကိုယ်အိမ်ကိုပြန်နိုင်ဖို့အခြေအနေကရောလက်ရှိမှာဘယ်လိုမြင်ရလဲရှင်ဘယ်တော့လောက်ပြန်နိုင်မယ်လို့ရောမှန်ပါလဲ
Belum apa yang belum ia aku kulit sih ni, ini mah kerja caya dalam warok kono tu mungkin ni aku nak turun ni han jutai sekarang dia beli mah, usai pada mai leh sih ni, ya aku dah lihat yang belum ia aku, semua lalu cerai ini aku cuci ni, lama cuci ni mesti bau.
กูว่ากูอีฉันกูมีกูอยากมากูว่ากูนี่นี่เพราะทำอยู่ริบชิลาเลยทุกปมเอาโอ้ยมารู้ลูกคุณลูกทบีนี่อะไรดีสิบีโอ้ดูข้าเธอเรียนนี่เนี่ยโอ้เป็นลูกพี่อ่ะฉันเลยเช่นโอเคคุกกะกงลงกะที่จะมารู้ที่ยายอยากเช่นนี่นะกูเรียนโอ้เล่นนี่นะมันหัวบ้านเนาะทำไมยังเล่นเจ้ากันสิบีก็เล่นนี่จ้าฉันรอคุณยี่นายเนี่ยดูดีอะไรอันนี้คุณยี่ปีวะโอ้เล่นข้าในเนี่ยไปนี่อันนี้ชิลก็กูตาวกูสิบีจ้าวะยี่เช่ารอตะคุเดียชิลอ่
Gani, Peking Yama, Trapje, Coloniare, Dimoso Mio to Diapare, Nizinia Jen, Pirendo Cade, Boya Kayare to Nine, Aku Chema, Jai Colo Nineniat Kuma Yangi Bime, Lonjo Nelo, Macanzaya Babu, Lupio Varese, Jama Sumia Mama.
ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာပြည်ဝအမေရိကန်တန်ခါနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်ပါခင်ဗျာညမနိုင်ငံမှာဆေးအာဏာသိမ်းတာကိုစန့်ကျင်ဖို့ဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းဒေသနဲ့ကင်တပ်တွေနဲ့ပါမြန်မာစစ်တပ်ကြားတိုက် ရှမ်းပြည်နယ်အပါအဝင်ဒေသတချို့မှာတိုင်းဒေသနဲ့ကင်အဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းဒေသတပ်ဖွဲ့၃ဘွဲ့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်အရသားတယောက်သေဆုံးခဲ့တယ်လို့မြန်မာစစ်တပ်ဘ Puerebin, Anademugu, Sanjimu, Puesitare, Pitu Kagwe, Yeta Puereneva, Dita Atrop, Yamyama, Yamasitane, Type Puere, Pipuani Rama. Nimanangaye, Nangaye Echa Dego, Tongyama, Indonesia Nanga, Chuba Mugu, Tima Pude, American Tutia Nangayai Wunji, Wendy Shamaga, Jakarta Myoma, Digine, Pioja Lipare. Indonesia being Cambodia and Tanangango, Wunji Shama, Toyama, Piparekme. Shit down Ashananga de Choma, Kayoga, Kanta Chetti, Chamabi, Sayon Loyoni Beta, Cargo Zidi, Shane, Nye, Tobira, Shibemele, Govi Gusemu, Shane Do Telanibare, Australia Nanganga, Dudia, Achizo Mubchute, Melbourne Male, Coneja, Kanta Chet, Topian Tabare. Victoria Mioma, Govi Jalte, Sontu, Shiajo, Shibi, Miazuga, Luo Yonima, Pichabarekme. Tiganiha, American Piran Zuma, Sipuerima, Jason Tuagajare, Citigo, Matia, Aume Compute, Memoria De, Amaya, Aume Buenni, Pipare, Tiganiha, Nangano, Alayan Nile, Pipare, Bigere, Minibine, Dungabe, American Tamara, Jubainaha, Alenten, Amuta, Sitinjaima, Amaya, Aume Bu, Tama, Apine, Tampi, it at the Belu Tuagajare, Citigo, Chichu Compute, Mingum, Piojagabare, Manigaro, Tamara, Jubainaha, Sipian, Simura, Hound, Chone, Twisong, Edelo, Aumi bwene etema apie mingungule pyo jake bare. Di nangando alaya nima American pitu umyazu ha apan pi ki twajara midazu meiswe apan tinde ne enima subiro chepyo satao tare pyo lo jale shibare kamya. Tadien ejin jow karo dlaupa bare kamya. Vio American dangane tenila ni nyaban isisinego selle tolun bini ra pye bare. Dikini nya atwe isisin tolu yimu garo masumun pye bare. Sapain senya engineer garo Nelson Lope pye bare kamya. Jano garo zomun lai ma. Vio isisinego jishu nasin abijare atwe atube jesu ten shi bare. Tora shimyane dakwa mima bidu bida alon be anye katen kenwe biro lo in sanarego mian zon piwa na njabazi kamya. We'll be right back.
This program has come to you from the Voice of America, Washington.